အခုကျင်းပနေတဲ့ပြည်ထောင်စုညီညွတ်ရေးညီလာခံမှာမြောက်ပိုင်းစည်ရေးမဟာမိတ်အဖွဲ့တွေတက်ရောက်နိုင်ဖို့တရုတ်အထူးကိုယ်စားလှယ်ကကြိုးပမ်းခဲ့တာရှိသလိုဒီကနေ့ညီညွတ်ရေးကော်မရှင်နဲ့မြောက်ပိုင်းစည်ရေးမဟာမိတ်အဖွဲ့တို့တွေ့ဆုံပြီးဒေါ်စုနဲ့တွေ့ဖို့ကိစ္စမှာလည်းတရုတ်အတမတ်ကြီးကိုယ်တိုင်ဂျားဝင်ညှိနှိုင်းခဲ့တယ်ဆိုတဲ့သတင်းတွေထွက်နေပါတယ်ညီညွတ်ရေးလုပ်ငန်းစဉ်မှာအခုလိုတရုတ်နိုင်ငံကထက်တဲ့ဝင်ပါဝင်ပတ်သက်လာမှုနဲ့ပတ်သက်လို့ညီလာခံတက်နေတဲ့ပညာရှင်ကိုယ်စားလှယ်တချို့ကိုကိုသားညွန့်ဦးကစုံစမ်းမေးမြန်းထားပါတယ်
မနေ့ကပျော်စုညီငယ်ညီလာခံဖွင့်ပွဲမှာအမေရိကန်တမတ်ကြီးတရုတ်တမတ်ကြီးတရုတ်နိုင်ငံထူးကူစလေဆရဲဒီနိုင်ငံတကာတာဏမန်တွေအတော်ဆုံးလင်းလင်းတက်ရောက်ခဲ့ပြီးမြဲဒီကနေ့ဒုတိယနေ့မှာတော့တရုတ်တမတ်ကြီးပဲနေပြည်တော်ညီလာခံမှာတွေ့ကြရတာပါညီလာခံအပြင်ပန်းမှာပျော်စုညီငယ်ကော်မရှင်နဲ့မြောက်ပိုင်းစီးမဟာမိတ်တွေတွေ့ဆုံတော့တရုတ်တမတ်ကြီးပါရှိနေပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆုကြည်နဲ့မြောက်ပိုင်းအဖွဲ့တွေတွေ့ဆုံမှုအတွက်ဂျာဝင်ညှိနှိုင်းပေးခဲ့ပုံရတယ်လို့သုံးသပ်ကြပါတယ်ညီညာရေးလုပ်ငန်းစဉ်တွေမှာနိုင်ငံတကာကပါဝင်ကူညီမှုတွေရှိပေမဲ့ဒီတစ်ခေါက်ညီလာခံမှာတော့တရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုပိုကြီးလာတယ်လို့မြန်မာကွတ်တလီမဟာပြူဟာနဲ့မူဝါဒရေးရာဂျာနယ်အက်ဒီတာကိုနေထွန်းနိုင်ကပြောပါတယ်
။ဟိုတရုတ်ရဲ့ဟာကတော်တော်လေးကိုတိတိတသာပါလာတယ်လို့ပြောမယ်ဆိုရင်တော့ရတယ်။အဲပြီးခဲ့တဲ့ဟိုညီလာခံမဆောက်ရင်မှလည်းဒါတရုတ်ကတော်တော်ကိုကြိုးစားခဲ့တယ်ဆိုတော့သဘောမျိုးတွေလည်းကျွန်တော်တို့မြင်ရတယ်ပေါ့။ဟိုတရုတ်ဝင်မေးတဲ့အခါမှာတော့သူကဒါကူညီတယ်ဆိုတော့သဘောမျိုးပေါ်ပါတယ်ဗောနော်ဒါပေမဲ့သူတို့ရဲ့လုံနီးလုံဟန်တွေကိုကြည့်နေတဲ့အခါမှာတော့ကူညီတယ်ဆိုတာကလုံးဝကိုဝင်ရောက်ပြီးလောက်ကင်ပြီးနေတဲ့သဘောမျိုးတော့ရှိပါတယ်ဗျာ
ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဒေါန်ဆန်းစုကြည်နဲ့မြောက်ပိုင်းစီးရေးမဟာမိတ်အဖွဲ့တွေတွေ့ဆုံတဲ့အချိန်မှာအတူရှိနေမလားဒါမှမဟုတ်တီးခြားတွေ့ဆုံပွဲရှိမလားဆိုတာကတော့မသိရပါဘူးဒေါန်ဆန်းစုကြည်တူးတဲ့နဲ့တွေ့ဆုံညှိနှိုင်းမှုနဲ့တော့ထူးခြားတဲ့ရလာမှာဖြစ်နိုင်ဘူးလို့လည်းသုံးသပ်တာတွေရှိပါတယ် UPTJC ပြောင်းစုညီညာရေးဆွေးနွေးမှုဘူတက်ကော်မတီဒုတိယဦးထောက်ဦးတူဝေကတော့မပြေမလည်ဖြစ်နေတဲ့ကိစ္စမှာတရုတ်နိုင်ငံအနေနဲ့ခုလိုမျိုးဂျောင်းဝင်ညှိပြီးလို့အဆင်ပြေသွားမယ်ဆိုရင်တော့အကောင်းဆုံးပါပဲလို့သူကမြင်ပါတယ်
။ကျွန်တော်တို့ညီညာရေးကိုဟုတ်လားကူညီတော့အချင်းလူလူလားလားနဲ့နှစ်ဖက်ကိုညှိပေးပြီးတော့ဟုတ်လားသဘောတူအောင်လုပ်ပေးတယ်ဆိုရင်တော့ကောင်းတာပေါ့ဗျာနော်။ကျွန်တော်တို့ညီညာရေးအစီအစဉ်နေ့တည်းမှာအာဟိုကညီညာရေးအတွက်အားကောင်းတာတွေဖြစ်လာတာပေါ့နော်။အဲ့လားဝိုင်းပြီးတော့ညီညာရေးအောင်လုပ်ပေးမယ်ညီညာရေးအတွက်ကိုအင်အားတွေဖြစ်အောင်လုပ်ပေးမယ်ဆိုရင်တော့ဒါတရုတ်ကိုလည်းကျွန်တော်တို့ကကျေးဇူးတင်ရမှာပေါ့နော်ဝိသားတရားတော့ဖြစ်တာပေါ့နော
်အခုကျင်းပတဲ့ပြောင်းစုညီလာခံဟာမြန်မာနိုင်ငံညီညာရေးနဲ့ပြန်လည်တက်မြက်ရေးအတွက်အရေးပါပြီးတော့တရုတ်နိုင်ငံအနေနဲ့မြန်မာစူရနဲ့တက်ဆိုင်ရာဖွဲ့စည်းတွေကြားညီညာရေးဆွေးနွေးပွဲတွေဖြစ်လာဖို့အတွက်တက်နိုင်သူ၏အကူအညီဆက်ပြီးသွားမယ်လို့မနေ့ကတရုတ်နိုင်ငံရဲ့ဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ရသူကထုတ်ပြန်ပြောဆိုထားပါတယ်တရုတ်နိုင်ငံအနေနဲ့ကရင်လိုမူဝါဒမဟုတ်တော့ဘဲနဲ့မြန်မာကိစ္စအပြင်နိုင်ငံတကာပြည်ပခအတော်များမှလည်းပေါအောင်ပတ်သက်လာနေတာဖြစ်တယ်လို့တရုတ်နိုင်ငံချီဆိုင်မြန်မာရေးလည်လာသူဒေါက်တာလှကျော်စောကပြောပါတယ
်တရုတ်ကအခုအချိန်မှာသူကဟိုနိုင်ငံတကာရဲ့အဲအပူခွက်တွေမှာသူကနေရာတကာဝင်ပါနေတာပါကျမတို့ကဗမာပြည်ခိုးတဲ့ဘက်ကွက်မြင်နေလို့ပြောတာဥပမာဆီးရီးယားကိစ္စအာဖဂန်နစ္စတန်ကိစ္စလီဗီးယားကိစ္စအရှေ့အလယ်ပိုင်းကိစ္စအကုန်ပါနေတယ်သူကအဲ့ဒီမှာတီးခြားသာမတ်တွေကိုထားပြီးတော့အဲဒါလုံနေတာသူ့သဘောကတော့အထက်နိုင်ဆုံးဒီအပူခွက်တွေကိုငြိမ်းအောင်သူလုံမယ်ဆိုတဲ့သဘောပေါ့သူပြောတာကတော့ဒီလိုပြောတယ်တေကွာပြောတာကတော့အရင်တော့ကတော့သူတို့ရဲ့ဘန်ကင်းတမန်ကင်းကိုတတ်နိုင်ပြီမြတ်တိုးတိုးတိတ်တိတ်နေမှုသူများပြည်တွင်းကြီးဝင်မဆွတ်ဖို့ကိုယ်တိုင်းပြည်ကိုယ်စီဝါရေးပဲကောင်းအောင်လုပ်ဖို့ဆိုပြီးသူတို့သတ်မှတ်ထားတာဒါပေမဲ့အခုသူတို့ကဒါအကူပြောင်းကာလဖြစ်နေပြီဘာဖြစ်လို့လဲဆိုတော့သူတို့ကသူတို့ရဲ့ပိုရှမ်းနေတဲ့ကုန်ပစ္စည်းတွေပိုရှမ်းနေတဲ့အရင်းအမြစ်တွေသူကကဘာကြီးကိုဖြန့်ကျင်တာဖြန့်ကျင်တော့အများကြီးထွက်တယ်သူ့နိုင်ငံကနိုင်ငံတကာမှာသူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေရှိနေပြီဒါကြောင့်သူကဓာရီကိုကာဝယ်ဖို့အတွက်စောင့်ရှောက်ဖို့အတွက်သူကအဲကဘာလုံးဆိုင်ရာကိစ္စတွေမှာသူပါဝင်ပတ်သက်ဖို့လိုတယ်အပြူသဘောဆောင်တဲ့ပါဝင်ပတ်သက်မှုပေါ့ဗျာသူတို့ပြောတာကတော့
မြန်မာကိုတော်လီအက်ဒီတာကိုနေထိုးနိုင်ကတော့တရုတ်နိုင်ငံကသူ့အကျိုးစီးပွားအတွက်အခုလိုမျိုးညီငယ်ရေးမှာထဲထဲဝင်ဝင်ပတ်သက်လာပုံရတယ်လို့မြင်ပါတယ်တစ်ဖက်မှာတော့မြန်မာဘက်ကဘာတွေပေးလိုက်ရမလဲဆိုတာကိုသူကစိုးရင်ပြန်ပါတယ
်ကျွန်တော်တို့အပေးယူလုပ်တဲ့အခါမှာကျွန်တော်တို့ဘက်ကဘာတွေပြန်ပေးခဲ့သလဲဒါကိုကျွန်တော်တို့သိဖို့လိုတယ်ပေါ့ဒါတော့သက်ဆိုင်ရာအစိုးရအနေနဲ့ကတော့ပြောထားတာမရှိသေးဘူးဒါပေမဲ့ကျွန်တော်စိုးရင်ကတော့အခုမြောက်ပိုင်းကိစ္စမှာမြောက်ပိုင်းမှာမိတွေကိုတက်ဖို့အတွက်တရုတ်ကဟိုညှိပေးလိုက်တယ်၊ကူညီပေးလိုက်တယ်။ဒါဆိုရင်ကျွန်တော်တို့ဘက်ကဘာပြန်ပေးလိုက်ရလဲပေါ့။အင်ဂျင်ချင်းမို့လို့ကူညီတယ်ဆိုရင်တော့လေကောင်းတဲ့လက္ခဏာပေါ့
။တရုတ်နိုင်ငံနေမြန်မာညီငယ်ညီလာခံကိုတယောက်ဖို့နိုင်ငံရေးဌာနအာရှကြီးရထူးကူစလေဆွန်ကောရှန်ဦးဆောင်တဲ့ကူစလေအဖွဲ့ကိုဆက်လုပ်ထားတာပါ။မစ္စတာဆွန်ကောရှန်ဟာဒီမတိုင်ခင်ကလည်းအစိုးရနဲ့ရောမြောက်ပိုင်းတိုင်းသာခေါင်းဆောင်တွေနဲ့ပါမကြမကြတွေ့ခဲ့ဘူးပါလေ။အခုတယောက်လာတဲ့မြောက်ပိုင်းစီးမဟာမိတ်အဖွဲ့ရဲ့အနေနဲ့ညီလာခံတွေ့မှာတော့ဝင်ရောက်ဆွေးနွေးခွင့်မရှိပါဘူး။ တချိန်ထဲမှာပဲတမရော်ဘက်ကမူလရက်တီချက်ဖြစ်တဲ့ငင်းရဲမှု6ချက်နဲ့ NCA ပေါ်မှာရက်ခံချက်ကလည်းမပြောင်းသေးပါဘူး။ဒါကြောင့်မလို့လေအခုညီလာခံမှာမြောက်ပိုင်းဖွဲ့တွေတက်လာတာဟာပြရုပ်ကောင်းပေမဲ့လို့ရလက်ထူးထူးခြားခြားရစီရတော့မမြင်သေးဘူးလို့လေးလာသူချုပ်ကသုံးသပ်ထားပါတယ်ခင်ဗျာ။